တင်းချခံနေရတဲ့ဒေါန်ဆန်းစုကြည်ကိုအာနာသိန်းစစ်ကောင်စီကထောင်နဲ့အနေငယ်ရှော့ပေးတာလုံးဝအတိတ်ပဲလုပ်မဲ့တဲ့လုပ်ရဖြစ်ကြောင်းသားငယ်ဖြစ်သူကိုထိန်လင်းခေါ်ခင်အဲရစ်ကဗိုလ်တုံးတွေမှာပြောလိုက်ပြီးမြန်မာစစ်ကောင်ဆောင်တွေပေါ်ဖိအားပို့ပေးဖို့နောက်နိုင်ငံအစိုးရတွေကိုတောင်းဆိုလိုက်ပါတယ
် If it doesn't go far enough in any way she should never have been
ဒါကဘလို့မှခီးမပေါက်ပါဘူးစစ်တပ်ကဒါကိုကစားပွဲတစ်ခုလို့ဝါဒဖြန့်ပြီးသူတို့မျက်နှာကောင်းရအောင်လုပ်နေတာတကဘာလုံးကသိပါတယ်အမေကိုပြစ်ဒဏ်နှစ်အနည်းငယ်ရှော့ချလိုက်တာဟာလုံးဝအထိပယ်မရှိပါဘူးလို့လန်ဒန်မှာနေထိုင်နေတဲ့ Kim Harris က Writer သတင်းဌာနကိုပြောပါတယ်အသက်44နှစ်ရှိပြီဖြစ်တဲ့ Kim Harris ကသူ့အနေနဲ့အာနာသိမ့်မှုမတိုင်ခင်ကတည်းကမိခင်နဲ့အဆက်အသွယ်လုံးဝမရှိခဲ့ပဲဒေါန်ဆန်းစုကြည်ရဲ့လက်ရှိအခြေအနေကိုမသိရှိကြောင်းနဲ့ထောင်ကနေနေအခြေချုပ်ကိုပြောင်းရွှေ့ထားတယ်ဆိုတာကလည်းအတီးပြုတ်နိုင်တဲ့ထောက်ထားမရှိဘူးလို့ဆိုပါတယ်။ဒါ့အပြင်အမေရိကန်နဲ့ EU နဲ့ဗြိတိန်ပါဝင်နိုင်ငံတကာကအာဏာသိမ်းစစ်တပ်ပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်နေပေမဲ့အထူးသဖြင့်လက်နက်ထောက်ပံ့မှုတွေမှာဟာခွက်တွေရှိနေပြီးဒါကိုအလုံးစုံပိတ်ဆို့နိုင်ရင်ရေးယူမှုတွေကိုပုံမပြင်းပြင်းထန်ထန်နဲ့ထိထိရောက်ရောက်လှုပ်ဆောင်ဖို့လိုကြောင်းလဲခင် Everest ကထောက်ပြပါတယ်။ခုအနေနဲ့သူ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့လုံဝကိုအဆက်အသွယ်မရှိဘဲဖြစ်နေပြီးဒီတစ်ချိန်ကအရင်ကတည်းကပိုတင်းတင်းကျပ်ကျပ်လှုပ်ထားတယ်လို့ဆိုပါတယ်အခုလောလောဆယ်မှာတော့ Kim Harris ကမြို့သားညီညွတ်ရေးအစိုးရအပါအဝင်ဆန္ဒသိမ်းမှုကိုစန့်ကျင်တော်လှန်နေသူတွေနဲ့အလို့အတူလွဲတွဲလုပ်ပြီးမြမအရေးနိုင်ငံတကာမှာအသိအမှတ်ပြုဖို့ပိုရအောင်လှုပ်ဆောင်နေကြောင်းလဲ Writer နဲ့ Interview မှာ Kim Harris ကထည့်သွင်းပြောဆိုသွားပါတယ်